ကင်းပြင်းနဲ့မြဝေခဲနေကကင်းအမျိုးကင်းအမျိုးသားအစီအယုံရဲ့တပ်မဟာ6ထင်းချွတ်ရနေနေတဲ့မှာစစ်ကောင်စီတပ်တွေနဲ့ကင်းအမျိုးလက်အောက်ခံကင်းအမျိုးသားလူမျိုးရေးကင်းနယ်လေတပ်ပြည်သူ့ကာကွယ်ရေး PDF တပ်စတဲ့ပူးပေါင်းတပ်တွေအကြားတကြောပြန်တိုက်ပွဲတွေဖြစ်နေပါတယ်။ 6K ကော်နဲ့ဖလူဒေတာအကြားကရသေကူဆိုတဲ့ရွာနီးမှာမလ9ရက်နေ့ကမလ9ရက်တနင်္ဂနွေနေ့မနက်ပိုင်းကစပြီးတော့ဒီကနေ့မနက်ပိုင်းအထိတိုက်ပွဲတွေဆက်ဖြစ်နေတဲ့အကြောင်းထိုင်းချေဆိုင်တည်င်းတော့မအေးအေးမာကတည်င်းပြပို့ထားပါတယ်ခင်ဗျာ
။ကင်းရင်ပြည်နယ်မြောက်ရီခရိုင်လေးကေကော်နဲ့ဖလူဒေတာကျောင်းမှာရှိတဲ့ရသေကူဆိုတဲ့ရွာနီးမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားစီယုံလက်အောက်ခံကီယင်မျိုးသားလူမျိုးရေးတက် KNL ရဲ့တက်ရင်း29ဒီတို့ကာကွယ်ရေးတက်ရဲ့စင်ပြူတက်ရင်းစရဲ့ပူပေါင်းတက်တွေဟာမလ9ရက်နေ့တနင်္ဂနွေနေ့မနက်ပိုင်းကစပြီးတိုက်ပွဲတွေပြန်ဖြစ်နေပါတယ်။ဒီကနေ့တနင်္လာနေ့ညနေ 3:00 ကျော်အထိတိုက်ပွဲတွေဖြစ်နေတဲ့အကြောင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးဖြစ်တဲ့ကိုစောမောင်ကအခုလိုပြောပြပါတယ
်။ဆက်ဖြစ်နေအခုချိန်ဒီဖြစ်နေတော့လက်နက်ကြီးကြီးရောလက်နက်ငယ်ရောအကုန်လုံးပြင်တယ်ရသေးကူရွာနဲ့ကျွန်တော်ခလူလေးကြားမှာပေါ့အဲ့မှာသာလန်ရှိတယ်လေဒီတေတာဖို့ရေတော့စင်နော်စင်ပေါ်နေဆက်ဆက်ကဖုန်ထောက်တာလေလမ်းအဲ့လမ်းမှာတိုက်ပွဲဖြစ်နေတာ။ဟာမနေ့ကအဖြစ်နေဘူးတင်ကြီးဖြစ်နေတော့မဟုတ်ဘူး။အာလေးသေးကအပိုင်နေပေါ့နော်လေးသေးကလည်းဒီဥစ္စာဖလူးကြမှာပေါ့ရေသေးကူကြီးဆိုတဲ့ကြွားတရားရှိတယ်။အာရေသေးကူကအင်ဂျီရဲ့အများကြီးမဟုတ်ရေသေးကူနဲ့ဖလူးကြမှာဖြစ်တာတော့တော့
KNU တက်မှာချက်ထိ ंछ ုပ်ရာလေးကော်ဒေတာဘက်ကိုတော့စစ်ကောင်စီတက်တည်နေနေသားဆောင်တက်ဖြစ်တဲ့ BDS တက်တည်မလ၂ရက်နေ့ကတိုးချဲ့နေရယူနေပြီးနေ့စဉ်လည်းလက်နက်ကြီးတွေနဲ့ပစ်ကတ်တာစစ်လေယူနေနဲ့ပြန်ဝဲရှိတာတွေလုပ်နေတာကြောင့်စီးရီးတက်မှာနေခဲ့ပါတယ်။တိုက်ပွဲအတွင်းပူပေါင်းတက်တည်ဘက်ကတဦးထိခိုက်ဒဏ်ရာရခဲ့တယ်ဆိုပြီးလေးကေကော်စစ်သည်ဆောင်ဒုက္ခသည်တွေအတွက်စားတောက်ရေးအကူအညီပေးနေသူတို့ကပြောပြပါတယ်။မြောက်ရီခရိုင်ငယ်ကကြေးရွာတွေရှိရာဘက်ကိုတိုက်ပွဲရည်နေချိန်မှာလည်းစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့မကြမကြပစ်ခတ်နေလို့အရင်ကပုံဆောင်နေကြတဲ့စစ်သည်ဒုက္ခသည်တွေဟာနေနဲ့မပြောင်းနိုင်ကြသေးတဲ့အခုဆိုရင်အိုးအိမ်ပြည့်ထွက်ပြေးနေရသူစုစုပေါင်း6000ဝန်းကျင်လောက်ရှိနေတယ်လို့လည်းပြောပြပါတယ်
။ရှင်တွေကအဲ့အခုထိဖြစ်နေတော့မှအဲ့ဒီဟိုကတိုက်ပွဲတွေဖြစ်ဒီဘက်ကတော့တရားကြည့်လာတယ်ဆိုအခုတော့ပြေုံပို့ကြည့်တယ်ဆိုတာ6000ကျားရှိတယ်ဆိုတာပါဟုတ်ဟုတ်အဲ့ဒီတခြားမဟုတ်ဟုတ်ကျွန်တော်တို့တောင်းနေမှာတော့2000ကျားရှိ
ပြီးခဲ့တဲ့2022ခုနှစ်ဒီဇင်ဘာလ15ရက်နေ့ကလေးကီကော်ဘက်မှာတိုက်ပွဲတွေစတင်ခဲ့တဲ့အတွက်လေးကီကော်အပါဝင်ကြီးရွာစေဝါလောက်ကဒေသခံတွေတောင်းနေချီပြီးထွက်ပြေးတင်းချောင်နေကြပါတယ်၃လကြာတဲ့အထိလေးကီကော်အပါဝင်ကျင်းရွာ9ရွာခန့်ကစစ်ပြေးဒုက္ခသည်6000လောက်ကတော့နေနဲ့မပြောင်းနိုင်ကြသေးတဲ့တောင်ရင်းမြစ်တစ်လျှောက်မှာအခုချိန်ထိနေထိုင်နေရသေးဖြစ်ပါရဲ့ရှင်
။မအေးမှာတင်ပြပို့ခဲ့တာပါခင်ဗျာ။